ထည့်ချုပ်လုပ်ငန်းတွေမှာပြပအမှားတွေရပ်တန့်နေရကြောင်းအထည့်ချုပ်စက်ရုံတွေမှာလုံသားလျှော့ချနေတဲ့အကြောင်းတွေတင်ဆက်ပါမယ်။အလုပ်သမား 9,000 လောက်ရှိတဲ့အီယာဝတီတိုင်းပတ်သိမ်မြို့ကမြန်မာနေတင်းအထည့်ချုပ်ဟာသူ့ရဲ့ဝန်ထမ်းထောက်ဝက်ကျော်ကိုလျှော့ချလိုက်ပါတယ်။အထည့်ချုပ်လုပ်ငန်းအများစုဟာတလားကျော်လောက်ကုန်ရမ်းအလုံလောက်မရတာပြပအမှားတွေရပ်တန့်နေရကြောင်းစက်ရုံလုံသားတွေလျှော့ချတာစက်ရုံပိတ်သိမ်းတာတွေတဖြည်းဖြည်းလုံလာနေပါတယ်။အလုပ်သမားတွေကိုဥပဒေတိုင်းနင့်နာချီပေးပြီးပိတ်လိုက်တဲ့စက်ရုံကရန်ကုန်နဲ့မန္တလေးမှာ15ရုံ၊ပဲခူးမှာ3ရုံရှိပါတယ်။ဒါပေမဲ့ဥပဒေနဲ့အညီမလုပ်ဘဲပိတ်သိမ်းလိုက်တဲ့စက်ရုံတွေလည်းရှိနေပါတယ်
။အပြီးတော့ဒါလည်းဒီချိန်မှာပေါ့နော်။ကုန်ကျန်းနေကြတယ်လည်းလေကုန်ကျန်းနေပြီးတော့နောက်ဦးလာတာမှလည်းဆက်ဆွဲနေရှိနေတယ်ပေါ့နော်။အဲ့ဒါကြောင့်လည်းဒီလူငယ်ရှေ့ဆက်လာတော့ဒါကြောင့်ဖြစ်နေတယ်။ဒါပေမဲ့ဟောဒီပေါ်မှာကျွန်တော်တို့ကဆိုးရမယ်ဒီကုစားတင်းဆိုတော့ကျွန်တော်ကမဖြစ်ပါဘူး။
မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုပ်သမားတမကများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရမှုဥတ္တနှင်းအောင်ပြောသွားတာဖြစ်ပါတယ်။မတ်လ25ရက်နေပြည်တော်မှာလုပ်တဲ့အလုပ်ရှင်အလုပ်သမားအစိုးရသုံးပွင့်ဆိုင်မှာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကဒီအခက်အခဲတွေအတွက်အစိုးရရမုံငွေကိုတုံ့ဆွဲသွားဖို့ရှိရလို့ပြောပါတယ်။အလုပ်ရှင်တွေဘက်ကတော့အခုဖြစ်နေတဲ့ပြဿနာကိုအစိုးရကထိထိရောက်ရောက်ဖြေရှင်းပေးဖို့လိုလားနေပါတယ်။
ကိုယ်တော်ကအခုချုပ်ပြီးတဲ့ဟာကနိုင်ငံတကာအော်ရာကမတင်လို့မရတော့ရက်သွားပြီကိုတော်ကပဲထားပါဆိုတော့အတော်ဘယ်လိုဆက်သွားမလဲပုံကျမ်းမရှိဘူးဆက်ပုံကျမ်းမရရအောင်ကျွန်တော်လုပ်ပြီးရောက်ပြီအခုချုပ်ပြီးတဲ့ခါကျတော့တင်လို့မရဗျာအခုဥရောပပို့ပဲအမသာတွေကိုပြက်ခိုင်းပြီးကုန်တင်လာမှအကုန်တန်းစီပြီးတော့ဒီမှာကိုလို့မရဘူးတမောမှာဘယ်လိုဆက်သွားမလဲအဲ့ဒါကြောင့်မို့အချိန်လေးအမှန်လေးကိုတော့နိုင်ငံတော်အနေနဲ့ထုတ်ပေးပြစ်ပြီးဆိုတော့ကျွန်တော်မြင်ပါတယ်
ရွှေလင်းမဆောင်မှုဆောင်ဥက္ကဋ္ဌဦးဝေးတောင်ပြောသွားတာဖြစ်ပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ် COVID-19 တိုက်ရောက်မှုကြောင့်ကုန်ကျန်းတွေပြတ်ပြပအမှားတွေမရှိသလောက်ဖြစ်နေချိန်မှာအလုပ်သမားတွေလောက်ခလာစာအပြည့်နဲ့အိမ်နေထိုင်ခွင့်ရဖို့အလုပ်သမားတမကတွေကညှိနှိုင်းနေပါတယ်။အလုပ်ရှင်တွေဘက်ကတော့လစာမပေးရတဲ့အလုပ်နာခွင့်ကိုပိုလိုလားနေပြီးဒီအပေါ်မှာသဘောတူညီမှုတော့မရကြသေးပါဘူး။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပို့ထားတာဖြစ်ပါတယ်။